အမေရိကန်နိုင်ငံတစ်လောကတက္ကသိုလ်ကျောင်းဝင်းတွေမှာဂါဇာစစ်ဆန့်ကျင်ဆန္ဒပြမှုတွေတိုးလာနေချိန်မှာပဲသမ္မတဂျိုးဘိုင်ဒန်ကလက်လက်စွာပြောဆိုခွင့်နဲ့အတူတရားဥပဒေစိုးမိုးမှုရှိဖို့လိုအပ်တယ်လို့ချက်စပရင်းနေမှာသမ္မတအင်ယူကနေပြည်သူကိုမိန့်ခွန်းပြောပါတယ်လက်လက်စွာပြောဆိုခွင့်ဟာဒီမိုကရေစီအတွက်အဓိကကြတာမှန်ပေမဲ့တရားဥပဒေစိုးမိုးမှုတော့ရှိရမယ်လို့ပြောပါတယ်အမေရိကန်နိုင်ငံဟာလူမှုအသံတိတ်သွားစေတဲ့ဓမ္မမှုအတိုက်ခံတွေကိုဖိနှိပ်တဲ့အာဏာရှင်နိုင်ငံမဟုတ်တဲ့အတွက်အရေးကြီးတဲ့ပြဿနာတွေကိုတုံ့ပြန်ရမှာအမေရိကန်ရဲ့အကောင်းဆုံးဒလိထုံးစံကငြိမ်းချမ်းစွာဆန္ဒဖော်ထုတ်တာဖြစ်ကြောင်းလည်းပြောပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌမိုက်ဂျွန်ဆန်ပါဝင် Republican Party ဝင်တချို့ကဆန္ဒပြမှုကိုနှိမ်နှင်းမှုပြည်ဆောင်တက်ဆစ်လွတ်ခိုင်းတာကိုသူလက်မခံကြောင်းပြောပါတယ်။အခုလိုတက္ကသိုလ်ကျောင်းဝင်းဆန္ဒပြမှုတွေကသူ့ရဲ့ဂါဇာရေးကင်တွယ်မှုတွေကိုပြန်စဉ်းစားစီမှာမဟုတ်ဘူးလို့လည်းပြောပါတယ်။အစ္စရေးရဲ့စစ်ပွဲဆင်ရတဲ့ပတ်သက်ပြီးတချို့ကိုသူ့အစိုးရအဖွဲ့ကဝေဖန်ပေမဲ့တိုးတက်သောဒီမိုကရက်တွေ၊ American Muslim အဖွဲ့အစည်းတွေကတားနေတဲ့ကြားကပဲ Hamas တွေကိုရှင်းလင်းဖယ်ရှားဖို့လုပ်နေတဲ့ Israel ချိုးပန်းမှုကိုဆက်ပြီးထောက်ခံပံ့ပိုးမယ်လို့လည်းပြောပါတယ်။ American နဲ့ Islamic ဆက်ဆံရေးကောင်စီဒုတိယအကြီးအကဲ Edward Mitchell ကတော့ Mr. Biden ရဲ့မိန့်ခွန်းဟာနှစ်ဖက်စလုံးအတွက်လက်ခံနိုင်စရာမရှိဘဲပြတ်သားမှုမရှိဘူးလို့ဝေဖန်ပါတယ်။